ဥရောပသုံးနိုင်ငံကိုတရားဝင်သွားရောက်လည်ပတ်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့အီတလီခီးစဉ်ကိုပြောပြမှာပါမနေ့ကတော့အီတလီဝန်ကြီးချုပ်ဟောင်းရိုမနို ပရိုဒီနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆက်နေတဲ့နိုင်ငံတကာအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့ဒီကနေ့မှာတော့လက်ရှိအီတလီဝန်ကြီးချုပ်ပိုလိုဂျန်တီလိုနီနဲ့လည်းတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆက်ရေးပုံမှုအားကောင်းလာစေရေးအတွက်ဆွေးနွေးဖို့ရှိပါတယ်ကိုဆောင်ဝင်းလိုင်ကပဲဆက်ပြီးတော့ပြောပြမှာပါရှင်
နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ဥရောပသုံးနိုင်ငံခီးစဉ်တွေကဒုတိယမြောက်ခီးတစ်ထောက်ဖြစ်တဲ့အီတလီနိုင်ငံကိုမနေ့ဗုဒ္ဓနေ့ကရောက်ရှိသွားပြီဖြစ်ပါတယ်အီတလီနိုင်ငံမှာရှိနေစဉ်အတွင်း ဗုဒ္ဓနေ့ကအီတလီဝန်ကြီးချုပ်ဟောင်းလဲဖြစ်EU ဥရောပကော်မရှင်ဥက္ကဋ္ဌဟောင်းလဲဖြစ်တဲ့ရိုမာနိုပရိုဒီနဲ့တွေ့ဆုံပြီးအာရှဒေသတွင်အခြေအနေတွေကိုဆွေးနွေးခဲ့ကြတယ်လို့မနေ့ကဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့အီတလီမြန်မာချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌကာရလိုဖယ်ရာရီကဗီအိုအေကိုရှင်းပြပါတယ်
The main topic for the conversation she had with Mr. Prodi was the international situation. And in particular, the situation of Southeast Asia.
Mr. Prodi and Don Sansuji was Sunijare, Dika Jangagaro, Nanga Yikisari, sit on Ashan and Sanya Kisaya de Pi, the India Ran Sasanya Kisari Chipai, Mr. Prodi, Yoba Commission, Ura Yaduga, and I have Brian Nama, Nangandaga, Nanga Yikisari, the Jambi Sangan is the Chipai, to her sit on Asha Yegu, Tayati Sasan is the Dule Chipai.
Mr. Prodi ha Italy wunjijo upie, titang goya goze chakune gane, goze shikune iti dijay, natang chakune gane, natang shikune iti dijay, na chintan na dawan tansang gaitu pietilo, uyoba gomishin okata apie le, titang goya goze gogune gane, natang legune iti dawan tansang gaitu, waayin Italy nangayi damata upie bare. Putu ni nyani bai maro doang san suji ha, leshi Italy nangayi wunji, Angelino Alfano ne twisong gaitu bare, EU apua wen nangayi kupite Italy nangaha, မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေကိုကူညီထောက်ပံ့ပေးနေတာဖြစ်ပါတယ်။ဒါပြင်အီတလီနိုင်ငံကမြန်မာနိုင်ငံရဲ့စက်ပျိုးရေးကဏ္ဍမြင့်တင်ပေးရေးအတွက်ဆက်ပစ္စည်းနဲ့နည်းပညာပန်းဆိုင်ရာအကူအညီတွေပေးနေတဲ့အပြင်ငလျင်တန်ခံခဲ့ရတဲ့ပကံမျိုးကရှေးဟောင်းအမွေအနှစ်တွေပြုပြင်ထင်းထင်းရေးလုပ်ငန်းတွေအတွက်လည်းလူအား၊ငွေအားနဲ့ကူညီထောက်ပံ့ပေးနေတာဖြစ်ကြောင် 23ခုနှစ်မှာဒေါ်ဆန်းစုကြည်အီတလီနိုင်ငံကိုပထမအကြိမ်ရောက်လာခြင်းကလည်းပိုယဟမင်းကြီးနဲ့တွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံမှာခရီးယံဘာသာဝင်တွေဟာလူနည်းစုဖြစ်ပေမဲ့လည်းငင်းကြားရေးလုပ်ငန်းစဉ်တွေမှာတက်ကြွစွာပါဝင်ဆောင်ရွက်နေတာတွေရှိတဲ့အတွက်ပိုယဟမင်းကြီးဖရန်စစ်နဲ့တွေ့ဆုံတဲ့အခါအဲ့ဒီကိစ္စကိုဆွေးနွေးကြဖို့အလားအလာရှိတယ်လို့မစ္စတာဖရာရီကသုံးသပ်ပါတယ်ကြာသပတေးနေ့နေ့လယ်ပိုင်းမှာတော့လက်ရှိအီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီနဲ့တွေ့ဆုံဖို့ရှိကြောင်းမစ္စတာဖရာရီကပြောပါတယ
် And she also will meet our prime minister Mr. Gentiloni whom she met already in Burma when he came to her as the first
ဖရန်စစ်ကြီးဟာဝန်ကြီးချုပ်ဂျန်တီလိုနီနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်မစ္စတာဂျန်တီလိုနီဟာနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့ဒေါ်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာပြီးရက်ပိုင်အကြာမှာပဲအနောက်နိုင်ငံတွေကပထမဆုံးသွားရောက်တွေ့ဆုံခဲ့တဲ့အရာရှိသူဖြစ်ပါတယ်။ဒါကြောင့်ဒီတွေ့ဆုံမှုကနိုင်ငံဆက်ဆံရေးပုံမှန်အကောင့်လာစေဖို့အတွက်အင်တန်အရေးပါသလိုမြန်မာအစိုးရအနေနဲ့တိုင်းပြည်အတွင်းဒီမိုကရေစီဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့အတွက်အီတလီအစိုးရပံ့ပိုးပေးနေတာကိုလည်းအရှိန်မြှင့်လှုပ်ဆောင်ဖို့အထောက်အကူပြုစင်မှာဖြစ်ပါတယ်
။မြန်မာနိုင်ငံဟာအရှိတောင်အာရှတိုက်အတွင်းမှာအီတလီနိုင်ငံအတွက်အင်တန်အရေးပါတဲ့နိုင်ငံတစ်ခုအဖြစ်သတ်မှတ်ထားတာဖြစ်ကြောင်းလည်းကာလိုဖရာရီကပြောပါတယ်ဒေါ်ဆန်းစုကြည်ဟာဒီကနေ့ညနေ၄နာရီမှာတော့အီတလီအထက်လွှတ်တော်အစအဦးကိုတွားရောက်ပြီးအမျိုးသမီးများနဲ့ဆင်းရဲနွမ်းပါမှုဆိုတဲ့ခေါင်းစဉ်နဲ့ညီလာခံကျင်းပနေကြတဲ့နိုင်ငံတကာလွှတ်တော်အမတ်များညီလာခံမှအဖွင့်မိန့်ခွန်းပြောကြားမှာဖြစ်ပါတယ
် This conference is an official part of the agenda of the G7 meeting which is also scheduled in Italy in the next days
ဒီညီလာခံဟာ G7 လို့ခေါ်တဲ့စက်မှုထိပ်သီးခုနိုင်ငံခေါင်းဆောင်တွေလာမဲ့ရပိုင်အတွင်းကျင်းပမဲ့ထိပ်သီးစီဝဲရဲ့တည်ဝင်အစိပ်ပိုင်းတစ်ခုဖြစ်ပါတယ်ဒါကဘာလုံးကလည်းအောက်ကြမဲ့လွှတ်တော်အမတ်တွေအတွက်ဒေါ်ဆန်းစုကြည်ကဒီညီလာခံမှာအဖွင့်မိန့်ခွန်းပြောကြားပေးမှာဖြစ်ပါတယ်
အီတလီမြန်မာချစ်ကြည်ရေးအဖွဲ့ဟာနိုင်ငံကြားကပြည်သူတွေအချင်းချင်းကြားမှာချစ်ကြည်ရင်းနှီးမှုတည်ဆောက်ရေးအတွက်ဖွဲ့စည်းထားတာဖြစ်ပါတယ်ဒီအဖွဲ့ဟာမြန်မာနိုင်ငံကចောင်းသားတွေအတွက်ပညာရေးအကူအညီပေးရင်းနဲ့နိုင်ငံအကြားလက်မှုအမှုပညာဆိုင်ရာအပြန်အလှန်ဖလှယ်တဲ့အစီအစဉ်အကောင့်ထဲဖော်ဆောင်ရေးအတွက်ဒေါ်ဆန်းစုကြည်နဲ့ဆွေးနွေးပြခဲ့ကြောင်းလဲအီတလီမြန်မာချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌကာရလာဖရာရီကပြောပါတယ်ဒီကနေ့မေလ၄ရက်နေ့ညနေပိုင်းမှာတော့ဒေါ်ဆန်းစုကြည်ဟာ ဗြိတိန်နိုင်ငံလန်ဒန်မြို့ကိုခီးဆက်မှာဖြစ်ပြီးအဲ့ဒီမှာ Freedom of the City of London ဆိုတဲ့ဂုဏ်သုဆောင်ဆုကိုလက်ခံရယူမှာဖြစ်ပါတယ်ခင်ဗျာ